မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့နှစ်ဦးစင်ကာပူမှာကျွမ်းလာကပြုလုပ်ခဲ့တဲ့ထိပ်သီးဆင်းလုပ်ပွဲမှာနျူကလ িয়ার နဲ့ဖြတ်သိမ်းရေးလုပ်ဖို့အတွက်တတိပေးထားတဲ့အတိုင်းမြောက်ကိုရီးယားဘက်ကလှုံ့ဆော်မှုပြက်ကွက်နေတယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်ဒန်ကဆက်ဆက်ပြောဆိုလိုက်ပါတယ်။အပြောထက်အလုံနဲ့တက်တည်ပြတာကိုလိုချင်ကြောင်းနဲ့မြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့ဖြတ်သိမ်းရေးလက်တွေ့လုပ်ပြတာကိုလိုချင်တယ်လို့ Fox သတင်းဌာနမင်းမြန်ကမ်းမှအကြံပေးဘော်ဒန်ကပြောတာပါ။မြောက်ကိုရီးယားဟာထိပ်သီးဆင်းလုပ်ပွဲပြီးချိန်မှာစပြီးနျူကလ িয়ার နဲ့ဖြတ်သိမ်းရေးလိုအပ်တာတွေကိုစမလုပ်သေးကြောင်းနဲ့အမေရိကန်ဘက်ကမြောက်ကိုရီးယားပေါ်မှာချက်မှတ်ထားတဲ့အရေးယူတန်ခတ်မှုတွေကိုရှော့ချပေးဖို့အတွက်မစင်စားဘူးလို့လည်းပြောပါတယ်။သမ္မတအင်ဂျူကရေးပါတဲ့အရာရှိသူကတော့သမ္မတထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်စီကိုမကြသေးခင်ကစာတစောင်ပေးပို့ခဲ့ပြီးဒီစာထဲမှာအမေရိကန်နိုင်ငံကျန်းမာရေးမိုက်ပွန်ပီယိုကိုရှေ့ဆက်ပြီးဆွေးနွေးမှုတွေလုပ်ဖို့အတွက်ပြောင်းရမ်းမျိုးတော်ကိုဆက်လွတ်မှဖြစ်ကြောင်းရေးသားထားတယ်လို့ပြောပါတယ်။သမ္မတထရမ့်ကလည်းကင်နဲ့ဒုတိယကြိမ်များထပ်ပြီးတွေ့ဆုံဆွေးနွေးလို့တဲ့ဆန္ဒရှိကြောင်းပြောပါတယ်။ကိုရီးယားကျွမ်းဆွဲဒေတာနျူကလ িয়ার နဲ့ကင်းရှင်းလုပ်မယ်လို့ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂရီပြောထားတာကိုအကောင့်ထဲပေါ်ရွတ်တဲ့မြောက်ကိုရီးယားဘက်ကနှင်းနှီးကွေးကွေးလုပ်နေတာကိုစိတ်နှောက်ရှက်ဖြစ်တယ်လို့အကြံပေးပေါ်တန်းက၃ရက်ကျင်းပါပဲဒုတိယကြိမ်ပြောခဲ့တာပါ